ဒီပါအင်ဂျီပေါင်းပြီးတွေဝယ်ရင်လေကိုတိုင်းရဲ့ကွက်တိအစင်ပြေတာမျိုးရှာရလွယ်လား
ကိုနဲ့တိုင်းထုတ်ထားတာမျိုးတော့ကွက်တိမဖြစ်ဘူးဒါပေမဲ့လို့ကိုနဲ့ကိုက်တဲ့ size အနည်းဆုံးရတဲ့ဆိုင်ကတော့ရွေးဝယ်လို့ရပါတယ်မဆွန်ဝင်ဘာလို့မြည်တာလဲဗျအ
ဲ့တော့ဆိုရင်တော့ဂျပန်က Amazon လိုမျိုး online ဈေးကွက်ကြီးဖြစ်တဲ့ Zozo တောင်းကအခုအစ်စ်မိတ်ဆက်လိုက်တဲ့ Zozo ဆိုတဲ့အဝတ်အထည် brand ကိုသာဆက်သွယ်လိုက်တော့ကိုသားမျိုးရေးZozo Town ဆိုတဲ့ website မှာကဒီအဝတ်အစားနဲ့အလားကိုအတုံးဆောင်မျိုးစုံရတယ်ခလားနိုင်ငံစုံက brand မျိုးစုံမှာနိုင်တဲ့ website ပေါ့အဲ့ဒီ online ဈေးကွက် website ကြီးကိုပိုင်တဲ့ Start Today ဆိုတဲ့ company က Zozo ဆိုပြီးတော့မှတိကျအဝတ်အထည် brand အစ်စ်ကိုလုပ်လိုက်တာထူတာကတော့ဒီ brand ကဒီတခြားအဝတ်အထည် brand နဲ့မတူဘူးဒီပညာအကူအညီနဲ့ customer ရဲ့ကိုယ်တိုင်းတဲ့ quality ဖြစ်မဲ့အဝတ်အထည်တွေကိုချုပ်ပေးမှာ
online website ရောင်းဆိုင်ကနေဘယ်သူကိုယ့်ရဲ့ကိုယ်တိုင်းကို quality ဖြစ်အောင်လို့လုပ်မှာရောမဆွမ်းမောကိုကအတန်းကြီးပို့ပြရမှာလား
အဲ့ဒါကြောင့်ကိုသားညုံကိုဆက်တယ် line လို့ပြောတာပေါ့ဒီလိုရှိကိုသားညုံကသူတို့ဆရာအင်ဂျီပဲဖြစ်ဖြစ်ဘောင်းမီပဲဖြစ်ဖြစ်ကုတ်အင်ဂျီနဲ့ဘောင်းမီစုဝမ်းဆက်ပဲဖြစ်ဖြစ်မှာတယ်လို့ရှိရင်သူတို့စီကိုလှမ်းပြီးတော့ဆက်တယ်လိုက်အဲ့ဒါလို့ရှိရင်သူတို့ကဒီအမဲရောင်ပေါ်မှာအဖြူအဆက်ဝိုင်းလေးတွေပါတဲ့ဇိုးဇိုး body suit ကိုချက်ဝတ်စုံကိုပြန်ပို့ပေးလိမ့်မယ
်ဂျပန်ကနေပို့မှာအမေရိကအထိကိုသူတို့ပို့ပြီးမှာလားနောက်အဲ့ဒီကိုချက်ဝတ်စုံကြီးကိုကျွန်တော်ဘယ်လိုလုပ်ရမှာလဲဗျ
America ပါဝင်ဒီအာရှဥရောပအရှေ့အလယ်ပိုင်းကနိုင်ငံပေါင်း82နိုင်ငံကိုပို့ပေးတယ်လို့ပြောတယ်။ကိုကျော်ဝတ်စုံတစ်ခုရဲ့နာမည်လေးဦးလေကိုရဲ့ဒီ smartphone တွေကို Zozo app ကိုထည့်ဖို့လိုသေးတယ်။အသင့်ဖြစ်ပြီဆိုလို့ရှိရင် Zozo app ကင်မရာကိုချိန်အဲခုနပြောတဲ့ Zozo suit ကိုကျော်ဝတ်စုံကိုဝတ်ပြီးတော့မှကင်မရာရှေ့မှာ360ဒီဂရီပတ်လည်တဲ့ဓာတ်ပုံရိုက်လိုက်ရုံပဲ။ app ကကိုရဲ့အတိုင်းတွေအားလုံးကိုအတိအကျမှတ်ထားပေးတယ်။အဲ့ဒီဆို app ပေါ်ကနေပဲကိုမှားတဲ့အင်ဂျီဘောင်းမီတွေကိုမှားလိုက်ရုံပဲအားလုံးက online ကိုအခြေခံနေဆိုပေမဲ့ဂျင်းဘောင်းမီဆိုလို့ရှိရင်လည်းကိုတက်ကွက်တိရပ
ါဆိုးရောမဆိုးဘူးဗျအင်ဂျီတွေဂျင်းဘောင်းမီတွေတက်အပေါ်အောင်စုဝစ်စုံမျိုးကိုကိုယ့်ရဲ့ကိုယ်တိုင်းနဲ့ကွက်တိရမယ်ဆိုရှင်အတော့အစင်ပြီပါဘာလို့လဲဆိုတော့အတော်များများကကိုယ့်အင်ဂျီတော်လို့ရှိရင်ဘောင်းမီ size လွဲနေတာတို့လက်တိုင်းချောက်တိုင်းရှိနေတာတို့ဖြစ်လို့ရှိတာမဟုတ်လားဗျဒါပေမဲ့ဈေးတွေကတော့တော်ကြီးမှာပေါ့
အမျိုးသားစုတစ်စုံနဲ့တွဲဝေးရမယ့်ရှာအင်ဂျီတစ်ထည်အတွက်ကိုဒေါ်လာ120ကျော်ကျော်လေးကျမယ်လို့ကြေညာထားတယ်။မိတ်ဆက်တဲ့ဈေးပေါ့ Start Today Company CEO Yusaku Mezawa ကတော့ဤပညာအကူအညီနဲ့လူတွေအဝတ်အစားဝတ်တဲ့ပုံစံကိုပြောင်းလဲနိုင်ခဲ့ပြီလို့ပြောပါတယ်
။ The time where people adapt to clothing is over. This is a new era where clothes adapt to people.
အဝတ်တွေနဲ့လိုက်ထအောင်လူတွေကလိုက်လုံနေရတဲ့ခေတ်ကုန်သွားပါပြီ။လူတွေနဲ့ကိုက်အောင်အဝတ်တွေကလိုက်ပြီးပုံဖော်ပေးရတဲ့ခေတ်တစ်ကိုရောက်လာပါပြီ။
ကိုယ်တိုင်းတိုင်းပြည်မဲ့ဇူဇူစုကိုကြောက်ဝဆောင်ပေါင်း9သိန်းခွဲကျော်သူရဲ့ customer base ကိုပို့ပေးပြီးပြီလို့ယူဆာကူမိဇဝါကပြောတော်မူသောသတင်းဒီမှာဖတ်ရတယ်။2019မတ်လမကုန်ခင်အခမဲ့ဇူဇူကိုကြောက်ဝဆောင်ပေါင်း7သန်းထိပို့ပေးရလိမ့်မယ်လို့လည်းသူကခန့်မှန်းထားတယ်တဲ
့။ Start Today Company ဆိုတာကအခုမှဒီအဝိထက်တဲ့ပတ်သက်လို့ရှေ့ပြေးအမြင်တွေနဲ့လောက်တာမဟုတ်ဘူးရှင်။လွန်ခဲ့တဲ့14နှစ်2004ခုနှစ်ထဲကအဝတ်အစားတွေကို online ကနေပြီးတော့ဝယ်ဖို့တွတ်ဆုတ်နေကြတဲ့ဂျပန်တွေကို Zozo Town website နဲ့စပြီးနှိမ့်ဆက်ပေးခဲ့တဲ့ company ပါအခုတော့ဂျပန်နိုင်ငံရဲ့ထိတ်တန့် online အဝတ်ထည်ဈေးကွက်ကြီးဖြစ်နေပြီ company တန်ဖိုးအချင်းကလည်းဒေါ်လာ1ဘီလီယံခွဲနီးပါရှိနေပါပြီအခုနောက်ဆုံးဒီ Zozo brand နဲ့ကမ္ဘာဈေးကွက်ထဲမှာပါဖောက်ဖို့ကြိုးစားလာတာလို့ဂျပန်စီးပွားရေးသတင်းတွေမှာတော့သုံးသပ်ကြပါတယ်
ကိုယ်တိုင်းအတိအကျနဲ့မှာဝင့်နိုင်မဲ့ Zozo brand အဝတ်အစားတွေက Zozo Town website မှာရောင်းနေတဲ့ဈေးအလယ်လက်ရှိတဲ့ brand တွေနဲ့ပြန်ဆိုင်တာမျိုးမဖြစ်အောင်လို့ဒီဈေးအသင့်တင့်နဲ့လူတိုင်းအခြေခံမရှိမဖြစ်လို့ရဲ့အဝတ်မျိုးတွေဖြစ်တယ်လို့ပြောတယ်ဗျ။အဲဒါကြောင့်မို့အခုကမ္ဘာနိုင်ငံအတော်များများမှာအောင်မြင်နေတဲ့ဂျပန်ဝတ်ထည် brand ဖြစ်တဲ့ Uniqlo နဲ့ထိတ်တိုက်အပြိုင်ဖြစ်နေတယ်လို့တော်များများကမြင်နေကြတယ်ဗျ။
Amazon online ဈေးကွက်ကြီးကလည်းအပြိုင်ဖြစ်လာနိုင်တယ်ရှင်။အခုဆိုလို့ရှိရင် Amazon ကဒီ online ပေါ်ကနေပြီးတော့အဝတ်အထည်တွေရောင်းတဲ့ဘက်ကိုတော်တော်လေးချဲ့လာပြီ။ပြီးခဲ့တဲ့နှစ်ကပဲ Body Labs ဆိုတဲ့ company ကို Amazon ကဝယ်လိုက်တယ်လေ။အဲ့ဒီ Body Labs ဆိုတာကအဝတ်အစားတွေကိုယ်နဲ့နိုင်မလိုက် online ပေါ်မှာဖမ်းကြည့်လို့ရအောင်လို့သုံးဖက်ပြင် 3D scanner နဲ့ကိုယ်တိုင်းထပ်ပြီးတော့မှဒီကိုယ့်ရဲ့ကိုယ်ပွား computer အယုတ် avatar ဖမ်းတီးပေးတဲ့ company လေ။ဆိုတော့ Amazon ကလည်းဒီအဝတ်အစား section ဘိုင်းအတွက်ကိုရည်မှန်းချက်ကြီးကြီးရှိအောင်ရတယ်ကိုသားတို့ရ။
ဒီကြတာပေါ့မရှိမြမွာဂျပန်ဖက်ရှင်ဈေးကွက်ထဲမှာထိတ်တန့်နေရာရဖို့အတွက်အမေဇုန်ကချိုးစားနေတယ်ဆိုတာဗမာသိတာလဲဆိုတော့တိုကျိုဖက်ရှင်ရှိုးတွေကိုအမေဇုန်ကစပွန်ဆာလုပ်တာပဲကြည့်တယ်အမေဇုန်ကုမ္ပဏီအတွက်မြန်မြန်ဆန်ဆန်တိုးတက်နေတဲ့ကဏ္ဍတွေထဲမှာဖက်ရှင်ကဏ္ဍလည်းပါတယ်လို့အမေဇုန်ရဲ့ဂျပန်နိုင်ငံဖက်ရှင်ဆရာကြီးကလည်းပြောထားတာရှိတယ်လေ
ဆိုဆိုတောင်းတို့ Amazon တို့လိုမျိုး online ပေါ်ကနေအဝတ်စားဆက်ရှင်ရောင်းတဲ့ကုမ္ပဏီကြီးတွေကဒီပညာတွေကိုသုံးပြီးတော့မှရှေ့ပြေးတည်ထွင်မှုတွေကိုလုပ်နေကြတာကိုဆက်ရှင်ရှေ့ပြေးတည်သူတွေကတော့ကြိုးဆိုနေကြတယ် တစ်ဖက်မှာလည်းဇိုဇိုဆုနဲ့ဇိုဇို app လိုမျိုးကိုယ့်ရဲ့ခန္ဓာကိုယ်အတိုင်းအတိအကျကို online ပေါ်ကနေပြီးတော့မှမျှဝေမှတ်သားပေးထားတာမျိုးကိုစိုးရိမ်နေကြတဲ့သူတွေလည်းရှိတယ်။အခုကမှဒီကိုယ်နဲ့ဆိုင်တဲ့ data အချက်အလက်တွေကိုအသေးစားသိထားတာကမှခိုးယူခံရတာဆိုတော့ဇိုဇို app ကနေတစ်ဆင့်ကိုယ့်ရဲ့ကိုယ်အတိုင်းအသေးစိတ်ကိုပေးရမှာဘယ်လောက်သိထားရသလဲလို့မေးခွန်းထောက်ပြလို့ရှိနေပါတယ်ရှင်။